ဘင်္ဂလားဒေ့ရှ်နိုင်ငံကုတုပလောက်ဒုက္ခသည်စခန်းမှာမနေ့တနင်္ဂနွေနေ့ညတုန်းကခရီးရန်ဘာသာဝင်တွေအကြမ်းဖက်တိုက်ခိုက်ခံရတာကြောင့်အနည်းဆုံးလူ12ယောက်ဆေးရုံတက်ပြီးတော့ဆေးကုသမှုခံယူနေရတယ်လို့ရိုဟင်ဂျာခရီးရန်ဒုက္ခသည်များဆိုင်ရာကော်မတီအဖွဲ့တာဝန်ရှိသူကပြောပါတယ်။ဒီတိုက်ခိုက်မှုအတွင်းမှာတော့နေအိမ်တွေနဲ့ဖျားရှိခိုးကြောင်းကိုလည်းဖျက်ဆီးခံရတယ်လို့ပြောပါတယ်။အကြောင်းပြေစံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘလာခရိုင်မှာတည်ရှိတဲ့ကုတုပလောင်စခန်းဟာမြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကတိမ်းရှောင်သွားတဲ့ရိုဟင်ဂျာဒုက္ခသည်တွေနေထိုင်နေတာဖြစ်ပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့ည12နာရီလောက်မှာတော့ဒုက္ခသည်စခန်းအတွင်းကခရိုင်လူနည်းစုတွေတိုက်ခိုက်ခံရကြောင်းဒီစခန်းနဲ့အဆက်အသွယ်ရှိတဲ့အိန္ဒိယနိုင်ငံနယူးဒေလီမြို့အခြေစိုက်ရိုဟင်ဂျာခရိုင်ဒုက္ခသည်များဆိုင်ရာကော်မတီရဲ့တာဝန်ခံဆိုနာမီယာကပြောပါတယ်
။ဒီရိုဟင်ဂျာခရစ်စတန်ရာသူတို့အာဆာချမ်ဘာတမာရီယာအော်ညမှာညတကောမလာပြီမှာသူတို့အင်္ဂလိပ်မြင့်ချုပ်တဲ့နောက်ပြီးမှာခရီးရန်ရဲ့ဖျားကြောင်တကူကသူတို့ကပြက်လိုက်တယ်ဒါနဲ့ကုတ်လိုက်တာဗောနော်တော့တဏ္ဍနဲ့ကိုချက်သူတို့ကတဏ္ဍနဲ့ပြီးလိုက်တယ်အဲ့ဒီမှာလူတော်တော်များများတိုင်ရပြစ်သွားတယ်ဘင်္ဂလားဒေ့ရှ်မလွန်ဂတ်ဟော့စပီတယ်မှာလူ7ယောက်ကစေကူတာနေရပဲ7ယောက်ကတီမလာဒါချီမလာဒါတော်လုံးမရဘူးကုတေစီကူတာနေလို့ပဲကျွန်တော်မှာတဲ့ပုံရိယာတွေအလုံးရှိတယ်ဒီဗီဒီယိုရက်ကတ်တွေလည်းရှိတယ်
ကော့စ်ဘဇာခရိုင်ကအမည်မဖော်လိုတဲ့ဒေသခံတယောက်ကတော့မင်းညားကတိုက်ခိုက်မှုကို ARSA အဖွဲ့တွေကဆောင်ရွက်တာဖြစ်ကြောင်းလောလောဆယ်လူရှိယောက်ဆေးရုံတက်နေရကြောင်းနဲ့ခရိုင်ဘာသာဝင်တွေပိုင်ဆိုင်တဲ့အဖိုးနံပစ္စည်းတွေနဲ့ကွန်ပျူတာတွေကိုလည်းလူရက်သွားကြောင်းပြောပါတယ်ကုတုပလောင်ဒုက္ခသည်စခန်းမှာနေထိုင်နေသူတဦးကိုဆက်သွယ်မေးမြန်းရမှာတော့ဒီသတင်းကိုသူမကြားသိရသေးကြောင်းနဲ့စခန်းမှာခရိုင်တွေမရှိကြောင်းအခုလိုပြောပါတယ
်ကျွန်တော်ကတော့အခုဒီမှာတတိယမရတဲ့ဘူးတို့ကဒီမင်းကတမဝါခေမချီဘူ
းမင်းညားကဖြစ်ပေါ်တဲ့တိုက်ခိုက်မှုဟာ ARSA အဖွဲ့တွေကတိုက်ခိုက်တာဖြစ်ကြောင်းကိုတော့တရားအတည်ပြုချက်မရသေးပါဘူးဒက်ကာမျိုးကဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာမြန်မာတန်ရုံးကိုဆက်သွယ်မေးမြန်းရမှာလဲဖုန်းလက်ခံဖြေဆိုတာမရှိခဲ့ပါဘူးကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ် Miss Jahiliya ကုတုပလောင်ဒုက္ခသည်စခန်းကိုတွားရောက်ခဲ့ပြီးတဲ့နောက်ဒီလ23ရက်နေ့ကဒါကာမြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတော့စခန်းမှာရှိတဲ့ခရီးရလူနည်းစုတွေဟာအခက်ခဲနဲ့ကြုံတွေ့နေရတယ်လို့ပြောဆိုထားပါတယ်။
I also met with a group of Rohingya Christians who are in a most difficult position. They told me they were persecuted due to their religion by the Myanmar government while they lived in Rakhine. And now they face hostility and violence from a small number of other camp residents.
ဒုက္ခသည်စခန်းမှာရိုဟင်ဂျာခရစ်ယာန်တွေကိုလည်းကျမတွေ့ခဲ့ပါတယ်သူတို့ရဲ့အနေအထားကအခက်အခဲဆုံးအခြေအနေမှာရှိပါတယ်ရခိုင်မာတို့ကမြမအစိုးရရဲ့ဘာသာရေးဖိနှိပ်မှုကိုခံကြရတယ်လို့အခုခါမှာတော့စခန်းတွင်မှာအတူနေသူတွေရဲ့အကြမ်းဖက်မှုကိုခံနေရတယ်လို့သူတို့ကပြောပါတယ်
ရိုဟင်ဂျာခရိုင်ဒုက္ခသည်များဆိုင်ရာကော်မတီကအဲ့ဒီနေ့မှာထုတ်ပြန်တဲ့ကြေညာချက်မှာတော့ Miss Jahili နဲ့အဖွဲ့ဟာသူတို့တွေကိုလာရောက်တွေ့ဆုံပြီးသူတို့အခက်အခဲတွေကိုနားလည်တဲ့အတွက်ကျေးဇူးတင်ကြောင်းထုတ်ပြန်ထားပါတယ်ရခိုင်ပြည်နယ်မှာ2018ခုနှစ်ကဖြစ်ပွားတဲ့ ARSA အဖွဲ့ရဲ့တိုက်ခိုက်မှုတွေကိုအစိုးရကြံ့မတော်ကနှိမ်နှင်းခဲ့တဲ့နောက်ရိုဟင်ဂျာဒုက္ခသည်9သိန်းလောက်ဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားခဲ့ပါတယ်။သူတို့တွေကိုပြန်လည်လက်ခံဖို့နိုင်ငံတကာကတိုက်တွန်းခဲ့ချိန်မှာမြန်မာအစိုးရကစီစစ်လက်ခံမှဖြစ်ကြောင်းတုံ့ပြန်ခဲ့ပေမဲ့ရိုဟင်ဂျာဆိုတဲ့အမည်ကိုတော့အတိအမှတ်မပြုပါဘူး။